မျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့အတွက်လက်ဗရန်မြို့မှာရောက်ရှိနေတဲ့တပိတ်မောက်ဆန္ဒပြကျောင်းသားကျောင်းသူတွေကိုအကြမ်းဖက်မဖြိုခွဲဖို့ကျောင်းသူကျောင်းသားတွေနဲ့ရန်ကုန်မြို့ကန်နေစုစုပေါင်း100နီးပါးလောက်ဟာရန်ကုန်မြို့မြို့တော်ခန်းမရှိမှဆန္ဒပြတောင်းဆိုခဲ့ကြတာပါဆန္ဒပြကျောင်းသူကျောင်းသားတွေကိုအကြမ်းဖက်မဖြိုခွဲဖို့အတွက်ဆန္ဒပြတောင်းဆိုတာဖြစ်ကြောင်းဆန္ဒပြပွဲမှာပါဝင်တဲ့ကိုမိုးသူကပြောပါတယ်
အစိုးရကိုကျွန်တော်ပြောချင်ပါတယ်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုခင်ဗျားတို့အချိန်ရှိပါသေးတယ်မြေသူကမှကျွန်တော်တို့ရန်လိုတဲ့ဇကားတွေကျွန်တော်တို့အပြတ်သဘောဆောင်တဲ့ဇကားတွေပြောနေတာမဟုတ်ပါဘူးကျောင်းသားတွေကအေးအေးချမ်းချမ်းနဲ့တပိတ်ကိုရန်နာဖို့အတွက်ရန်ကုန်ကိုလာခွင့်ပြုဖို့တောင်းဆိုနေတာဖြစ်ပါတယ်မြေသူနေနေအကြမ်းဖက်မှုမှာကျွန်တော်တို့မလိုလားချောင်းကန့်ကွက်တဲ့ဆန္ဒထုတ်ဖို့ဖြစ်ပါတယ်အေးအေးစစ်စစ်နဲ့ဖြေရှင်းလို့ရတဲ့ကိစ္စကိုအချိန်မလွန်ခင်မှာအေးအေးစစ်စစ်ဖြေရှင်းဖို့ကျွန်တော်တို့လေးလေးလက်လက်တိုက်တွန်းချင်ပါတယ်
ဒီမိုကရေစီပညာရေးသပိတ်စစ်ကြောင်းကိုရန်ကုန်မြို့တွင်းဝင်ရောက်ခွင့်ပြုဖို့ကိုလည်းဆန္ဒပြကျောင်းသူကျောင်းသားတွေကတောင်းဆိုခဲ့ကြပါတယ်။မန္တလေးမြို့မှာလည်းမြို့ကန်တွေနဲ့ကျောင်းသူကျောင်းသားတွေပူးပေါင်းပြီးမန္တလေးမြို့ကျုံပေးမှာအကြမ်းဖက်ဖြိုခွဲတာတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြကျောင်းသူကျောင်းသားတွေကိုအကြမ်းဖက်ဖြိုခွဲတာကိုလက်မခံနိုင်တာကြောင့်ဆန္ဒပြတာဖြစ်ကြောင်းမန္တလေးမြို့ကန်ဒေါ်အမာနီကပြောပါတယ်။
ဒီကရွယ်တက်သွားအခုဆန္ဒပြနေတဲ့ကလေးတွေဆိုကျွန်တော်တို့သားသမီးရွယ်တွေပါကျွန်တော်သားသမီးတွေအရွယ်တွေသားသမီးချင်းကိုချင်းစာစိတ်အပြည့်နဲ့ဒါကျွန်တော်တို့မခံရနိုင်လို့ကိုထပြီးတော့ကျွန်တော်မိဘပြည်သူပြောင်းနေတယ်ထပြီးထိုင်သွေးဆန္ဒပြတာ။ဒါလို့လဲဆိုတော့အခုကကလေးတွေမှာလက်နဲ့မပါဘူးအဲ့တို့တချောင်းမပါတဲ့ကလေးတွေကိုဓာလန်လက်နဲ့တနက်တွေနဲ့ဒိုင်းနေနဲ့တားဆီးပြီးတော့ပိတ်ပင်နေတာမနေ့ကဆိုကျောင်းသူလေးတယောက်ကိုဂျိုင်းနမှုထိဖြစ်သွားတယ်။အကျန့်ဖက်ပြီးတော့အဲ့လိုတားဆီးတာကိုကျွန်တော်လုံးဝလက်မခံနိုင်ပါဘူး
။မန္တလေးမြို့ကဆန္ဒပြပွဲကိုမန္တလေးတိုင်းဒေသကြီးလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဒုတိယဗိုလ်မှူးကြီးအောင်ကျော်မိုးနဲ့ရဲမူကြီးဦးဟန်နှုံးတို့ကအချိန်အကန့်အသတ်နဲ့ဆန္ဒပြဖို့လာရောက်ပြောကြားခဲ့ပါတယ်။ပခုတ်ကူမြို့မှာလည်းလက်ဗရန်မြို့ကိုရောက်ရှိနေတဲ့ဆန္ဒပြကျောင်းသူကျောင်းသားတွေကိုအကြမ်းဖက်ဖြိုခွဲတာတွေမလုပ်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။လက်ဗရန်မြို့ကိုရောက်ရှိနေတဲ့ဆန္ဒပြကျောင်းသူကျောင်းသားတွေကိုရဲတပ်ဖွဲ့ကအင်အားသုံးတားဆီးနေတာကြောင့်ပခုတ်ကူမြို့ကကျောင်းသူကျောင်းသားတွေကဆန္ဒပြတာဖြစ်ကြောင်းကိုရှိုင်းလင်းထပ်ဆိုကပြောပါတယ်။
လက်ဗရန်မှာမန္တလေးပြည်မှာစစ်ကြောင်းကိုအစိုးရဘက်ကနေတော့မှရဲအင်အားလုံးရဲနဲ့ပိုက်ဆို့တားဆီးတာကိုကျွန်တော်တို့ပခုတ်ကူကျောင်းသားတပ်မကအနေနဲ့တန့်ခွက်တဲ့အနေနဲ့ကျွန်တော်လမ်းပေါ်ဆက်ပြီးတော့ဆန္ဒပြနေရဖြစ်တယ်။ဟုတ်ကျွန်တော်ပခုတ်ကူဤပညာတက်ကတော့ကျောင်းသူကျောင်းသားတွေနဲ့ပခုတ်ကူဟိုဝိဇာတက်ပန်တက်ကတော့ကျောင်းသူကျောင်းသားတွေပူရဲပြီးတော့မှဆန္ဒပြနေရဖြစ်တယ်
။မုံရမြို့ကကျောင်းသူကျောင်းသားတွေကလည်းလက်ဗရန်မြို့ကကျောင်းသားတပိတ်စစ်ကြောင်းကိုဆက်လက်သွားခွင့်ပြုဖို့မုံရတက်ကတော်ရှိကနေဘိုးချုပ်ကျေးရွှေရှိထိလမ်းလျှောက်ပြီးဘိုးချုပ်ကျေးရွှေရှိမှထိုင်းတပိတ်နှစ်နာရီကြာဆန္ဒပြခဲ့ကြပါလေ။အေယာဝတီတိုင်းပသိမ်မြို့မှာလည်းကျောင်းသူကျောင်းသားတွေကအကြမ်းဖက်ပြုတ်ခွဲတာတွေမလုပ်ဖို့တောင်းဆိုဆန္ဒပြခဲ့ကြပါလေခင်ဗျာ။